ယူကရိန်းကိုကျူးကျော်တဲ့တပ်တွေကစစ်ရာဇဝင်မှုကျူးလွန်တယ်လို့တန်တရားရှိသူ600ကိုစုံစမ်းဖော်ထုတ်ထားနိုင်တယ်လို့ယူကရိန်းအစိုးရရှေ့နေအဖွဲ့အကြီးအကဲကပြောဆိုလိုက်ပါတယ်
Every day in Ukraine we have extra 200 300 war crimes
ယူကရိန်းမှာနေ့စဉ်စစ်ရာဝတ်ဇဝင်မှု200 300လောက်တိုးလာနေပါတယ်အခုဆိုလို့ရှိရင်စစ်ရာဇဝင်မှုပေါင်း 1,000 ကျော်နီးပါးရှိနေပါပြီလို့ယူကရိန်းအစိုးရရှေ့နေအဖွဲ့အကြီးအကဲအီနာဗီနီတော့ဖ်ကနယ်သာလန်နိုင်ငံ The Hague မြို့မှာအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါတန်တရားရှိသူ600တဲက80ကိုစတင်တရားစွဲဆိုနေပြီဖြစ်ကြောင်းနဲ့အဲ့ဒီထက်မှာရုရှားထိပ်တန်းစစ်ဖက်အရာရှိကြီးတွေပါဝင်တယ်လို့နိုင်ငံရေးသမားတွေနဲ့ဝါဒဖြန့်ချီရေးသမားတွေလည်းပါဝင်တယ်လို့ပြောဆိုပါရယ်။စုံစမ်းစစ်ဆေးမှုတွေမှာအက်စတိုးနီးယား၊လက်တီဗာ၊ဆလိုဗက်ကီးယား၊လစ်သူရေးနီးယားနဲ့ပိုလန်နိုင်ငံတွေလည်းပူးပေါင်းပါဝင်တယ်လို့လည်းသူကပြောဆိုခဲ့ပါရယ်။နိုင်ငံပေါင်းစုံပါဝင်တဲ့အဖွဲ့ဟာရာဇဝတ်မှုကျူးလွန်နိုင်ခြေနဲ့ပတ်သက်ပြီးမလကရေကစုံစမ်းစစ်ဆေးနေတဲ့တဟိတ်မြို့မှာရှိတဲ့နိုင်ငံတရာနိုင်ငံတကာရာဇဝတ်မှုခုံရုံး ICC နဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။ဘယ်တရားရုံးမှမဆိုလက်ခံနိုင်လောက်တဲ့သက်သေအထောက်အထားတွေကိုစုဆောင်သိမ်းဆည်းထားပြီးမပြောင်းမပြက်အောင်ကာကွယ်ထားပါတယ်လို့လည်းအမျိုးသမီးဥပဒေပညာရှင်ဗီနီတော့ဖ်ကပြောဆိုခဲ့ပါတယ်။ရုရှားကတော့ဖေဗူလာ24ရက်နေ့ယူကရိန်းကိုစတင်ချူချော်ပြီးနောက်ပိုင်းအရတားတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတဲ့စွပ်စွဲချက်တွေကိုမဟုတ်မမှန်ဘူးလို့တောက်လျှောက်ညင်းဆိုခဲ့ပါတယ်။